ေကောက်ပွဲကျင်းပမယ့်ချက်ကိုသက်ဆိုင်ရာကကြေညာခဲ့ပြီးနောက်ပါဝင်ရှင်ပြိုင်မဲ့နိုင်ငံရေးပါတီတွေရဲ့လှုပ်ရှားမှုတွေကိုပုံမမြင်တွေ့နေရပါပြီ။လက်ရှိအာဏာရပါတီ NLD ဗဟိုအလုံးမှုဆောင်အဖွဲ့ကလွှတ်တော်ကိုယ်စားလှယ်လောင်းတွေကိုအပြစ်ဒဏ်ရွေးချယ်ဖို့စီစဉ်နေတယ်လို့ဆိုပါတယ်။ပါတီဒုဥက္ကဋ္ဌဖြစ်တဲ့မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကလက်ရှိလွှတ်တော်ကိုယ်စားလှယ်တွေတဲကတချို့ကိုထုတ်ပယ်ပြီးလူသစ်တချို့နဲ့အစားထိုးမယ်လို့ပြောပါတယ်ခင်ဗျာ။
ဒီလက်ရှိကိုယ်စားလှယ်တွေထဲမှာကျွန်တော်တို့ပြစ်ဒဏ်ပေးခံရတာရှိပါတယ်။အဲ့ဒီကိုယ်စားလှယ်တွေကတော့ကျန်းပါမှာမဟုတ်ဘူး။တခါတချို့က25,000ကျပ်လုံးပေးရမှာပေါ့ဗျာ။ရန်ပုံငွေတက်။တချို့လွတ်တော့ကိုယ်စားလှယ်တွေကအဲ့ဒါတွေကိုပြေဝမပေးတဲ့လူတွေရှိတယ်။အဲ့လိုလူတွေကျတော့ကျွန်တော်တို့ NLD ရဲ့ချမှတ်တဲ့အကြမ်းတွေကိုတော့မလိုက်နိုင်ဘူးပေါ့ဗျာ။အဲ့လိုလူကိုယ်စားလှယ်တွေကျတော့လည်းပါဖို့တော်တော်ခက်ရင်သွားပြီပေါ့နော်။အဲ့တော့လက်ရှိကိုယ်စားလှယ်တွေကိုလည်းကျွန်တော်တို့ကစဉ်းစားပါတယ်။နောက်အသေးလျှောက်တဲ့တခါအရေးသေးရှိတယ်အရေးချင်းရှိတယ်ဆိုလို့ရှိရင်လည်းစဉ်းစားမှာပေါ့။ဒီတော့ကျွန်တော်တို့ဘဟုမာကဘာမှုနဲ့ရွေးမှလဲဆိုလို့ရှိရင်ကတော့တစ်ကအခြေအနေကိုတစ်ချက်ကြည့်လိုက်ပြဿနာရှိနေတယ်မျိုးနဲ့ဆိုပါစို့ဟိုပြဿနာရှိတာဆိုမကိုရဟိုအောင်ကြီးညွန့်ကိစ္စဆိုလို့ရှိရင်ဘာလို့ကိုအောင်ကြီးညွန့်ဦးစားပေးနှစ်ဖြစ်သွားတယ်လဲပေါ့နော်ဦးစားပေးတစ်ကဘယ်သူလဲဦးအောင်ကြီးညွန့်နဲ့ဘာတွေတားတယ်လဲအကယ်၍ပြဿနာမရှိတဲ့မျိုးနဲ့ဆိုလို့ရှိရင်ကတော့ကျွန်တော်တို့ကဘဟုကဆစ်ဆီအကြောင်းတိတ်မရှိပါဘူးဒါပေမဲ့ကြည့်လာတော့ကျွန်တော်တို့ကမျိုးနယ်တိုင်းကိုအကုန်ကြည့်မှာပ
ါပြည်တော်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီပြောရေးဆိုခွင့်ရှိသူဒေါက်တာနန္ဒာလှမြင့်ကတော့သူတို့ပါတီအနေနဲ့ကိုယ်စားလှယ်လောင်းစီစီရေးလုပ်ငန်းတွေပြီးသလောက်ရှိပြီလို့ RFA ကိုပြောပါတယ
်ကျွန်တော်တို့ကတော့လက်ရှိကိုကိုယ်စားလှယ်လောင်းစီစီရေးချေရေးလုပ်ငန်းတွေကတော့ပြီးသလောက်ဖြစ်သွားပြီဟို filing ကတော့ကျွန်တော်တို့ဒါ CC မှာအတူတူကိုပဲကျန်တာပေါ့ကျွန်တော်တို့ guide data ကြီးတွေကတော့အားလုံးဝင်ပြိုင်ပါပါဒီနယ် data တွေမှာကျတော့အခုတော့ကျွန်တော်တို့အတူတူပြောဆိုလို့တော့မရသေးဘူးပေါ့လေသို့တော်လည်းပဲတချို့ guide data တွေမှာတိုင်းသာပါတီရဲ့သူတို့ဆန္ဒအရာပေါ့လေသူတို့ဒေသကိုသူတို့ဝီရုဒတောင်လုပ်ခြင်းနဲ့သူတို့ဥဆောင်ခြင်းနဲ့သူတောင်းယူခြင်းနဲ့အဲ့ဒီတချို့တိုင်းသာဒေသတွေမှာကျွန်တော်တို့ကဝိုင်းခုပံပူပေးဖို့လက်တွဲခေါ်ဆောင်ဖို့စီစဉ်ရှိတယ်အမှုဝါဒရှိတယ်ရှိတဲ့အခါကျတော့ကျွန်တော်တို့တချို့နေရာတွေမှာတော့တိုင်းပြည်နယ်ဒေသတွေမှာအထူးမှာတော့ကျွန်တော်တို့ဝင်ညမဝင်ပါမယ်ခင်ဗျာပြည်သူတွေအနေနဲ့ရွေးချယ်စရာအနေဒီမကြရင်ဒီခံပြီးဝဲရှိတာဖြစ်တဲ့အတွက်ကျွန်တော်တို့ကတော့အကောင်းဆုံးရလက်တခုကိုရနိုင်မယ်လို့ကျွန်တော်ပြောနေပါတယ်ခင်ဗျာဒီလိုကျွန်တော်တို့ရဲ့ရတဲ့ဟာအားလုံးနဲ့လက်တွေ့ပြီးမှဆောင်ရွက်မှရမယ့်အနေအထားမျိုးဆိုတဲ့ဒီလိုနဲ့ဆိုကျွန်တော်တို့ပူးပေါင်းနဲ့တွေ့ပြီးတော့မှဒါကြီးအတွက်ဆောင်ရွက်သွားနိုင်ဖို့အဆင်ပြေပါတယ်ကျွန်တော်တို့ကတော့လေ
ပြည်သူတွေအနေနဲ့ဘယ်ပါတီကကိုယ်စားလှယ်လောင်းကိုရွေးမှလဲဘယ်လိုမူနဲ့ရွေးမှလဲဆိုတာမိမိကိုမိမိမေးရမယ်မေးခွန်းတစ်ပုဒ်ဖြစ်ပါတယ်ခင်ဗျာလက်ရှိအမျိုးသားလွှတ်တော်ကိုယ်စားလှယ်တအုပ်ဖြစ်တဲ့ရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD ကဒေါ်ထုမေကတော့တိုင်းရင်းသားတွေအနိုင်ရမှဖက်ဒရယ်ပြည်ထောင်စုကိုတိဆောက်နိုင်မယ်လို့ရှုမြင်ပါတယ
်ပါတီကိုပဲကြည့်လူကိုမကြည့်နဲ့ဆိုတော့မူပေါ်တော့ဘာလို့ဆိုလို့ရှိရင်ဒီ majority ဖြစ်တဲ့နေပြီးတော့ NLD အနေနဲ့က2015မှာနေပြီးတော့နိုင်လို့ရှိရင်အစိုးရဖွဲ့နိုင်မယ်အဖွဲ့စည်းပုံကိုပြင်ဆင်နိုင်မယ်မြို့သားရင်ကြားစီကိုလုံးနိုင်မယ်ဆိုပြီးတော့ကျွန်တော်တို့တိုင်းရင်းသားဒေသတွေမှာလည်းပုံအိုးပေးခဲ့တဲ့အတွက်ကြောင့်မလို့တနိုင်ငံလုံးမှာဒီလွတ်တော်ကိုယ်စားလှယ်အများဆုံးနဲ့အစိုးရဖွဲ့ခဲ့တာဖြစ်ပါတယ်ဒါပေမဲ့တကယ်တမ်းကြလို့ရှိရင်ဒီဖွဲ့စည်းပုံကဘလောက်ပဲအနိုင်ရရ85ရာခိုင်နှုန်းမကျော်ဘူးဆိုလို့ရှိရင်အမျိုးသားရင်ကြားစီကိုထူးသဖြင့်တပ်မတော်ဘက်ကနည်းနည်းမှလက်မလျှော့ဘူးဆိုလို့ရှိရင်အဲဒါဘလို့မှဖွဲ့စည်းပုံကိုပြင်ဆင်နိုင်ခြင်းမရှိပါဘူးဆိုတော့ပြင်ပကကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တို့ကငင်းချမ်းရေးဖက်ကသွားရလဲနေပြီးတော့အစင်မချောအဖွဲ့စည်းပုံကိုပြင်ဆင်ရမှာလဲပဲနေပြီးတော့ကျွန်တော်တို့အရာမရောက်ခဲ့ပါဘူးဒါအချိန်တွေကုန်ခဲ့တယ်၅နှစ်တာလူတွေပင်ပန်းခဲ့တယ်ဒါကြောင့်မလို့ကျွန်မအနေနဲ့ကတော့တိုင်းရင်းသားတွေဒါတွေမှာတိုင်းရင်းသားအနိုင်ရရှိမှတာလေးနေပြီးတော့မြန်မာနိုင်ငံဖက်ဒရယ်သွားနိုင်မယ်လို့ယုံကြည်တယ
်မန္တလေးရန်ကင်းတောင်ဝါခင်မစာတင်တိုက်ကပြီးတကနှစ်ပုံအကုံဆောင်တဲ့အရှင်ပြင်းငိမ့်တော်လင်္ကာရကတော့ပြည်သူတွေအနေနဲ့ဘယ်သူကမိမိတို့အတွက်အကောင်းဆုံးအကျိုးပြုမှလဲဆိုတာစဉ်းစားချင်းချင်းကြပါလို့မင်းကြတိုက်တော်ပါရခင်ဗျာ
နိုင်ငံရေးသီလအကောင်းတဲ့ပုံကိုယ်ပြီးအဲ့တော့နိုင်ငံရေးသီလဆိုတာနိုင်ငံရေးကိုကျင့်တရားပေါ့ကိုနှုတ်စိတ်သုံးပါးလုံးဖြောင့်မတ်နေတဲ့ပုံကိုယ်ကြီးအကတိကင်းတဲ့ပုံကိုယ်ကြီးအဖွဲ့အစည်းတွေကိုရွေးချယ်ဖို့လိုအပ်ပါတယ်အဲ့တော့အကတိကင်းတယ်ဆိုတာဒီကောင်းဆောင်လုံးမဲ့ပုံကိုယ်ကြီးကဒီမိမိတို့ရဲ့ဒီပိုင်ဆိုင်မှုတွေကိုပွင့်ဝင်လင်းလင်းချပြဖို့လိုအပ်ပါတယ်တိုင်းသူပြည်သားအလုံးပေါ်မှာကြောသားရင်သာမခွဲခြားဘဲနဲ့မေတ္တာထားနိုင်တဲ့ပုံကိုမျိုးပေါ့ဦးဇင်းတို့စာပေမှာတော့ဓာတ္ထဝါဒီနမတာပိတုတမေနလို့နိုင်ငံခေါင်းဆောင်ရဲ့အရေးချင်းကိုမြတ်စွာဘုရားကဒီလိုမိန့်ပါအဲ့တော့နိုင်ငံခေါင်းဆောင်ဟာဒီနိုင်ငံတွင်းမှာရှိနေတဲ့လူမျိုးပေါင်းစုံဘာသာပေါင်းစုံတိုင်းရင်းသားပေါင်းစုံ နိုင်ငံသားအားလုံးရဲ့အကျိုးစီးပွားကိုမြတ်မြတ်တတ်တာနဲ့ခွဲခြားဝေဖန်နိုင်တဲ့ပုံကိုကြောင်းကျိုးဆင်းရဲနိုင်တဲ့ပုံကိုမျိုးလွှမ်းခြုံကြည့်မြင်နိုင်တဲ့ပုံကိုမျိုးဖြစ်ဖို့လိုအပ်ပါတယ်။စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုကိုလည်းပဲအဲ့လိုကောင်းဆောင်မျိုးကလာတိဆောက်ပေးနိုင်ပါလိမ့်မယ်။အဓိကချက်ကတော့အဝိဒေါရဏတရားတိုင်းသားပြည်သူတွေရဲ့စံတားနဲ့မဆန့်ကျင်တဲ့ခေါင်းဆောင်မျိုးကိုရွေးချယ်ဖို့လိုအပ်ပါတယ
်။ရွေးကောက်ပွဲကျင်းပဖို့လေးလာပဲလိုပါတော့တယ်။ဒီရွေးကောက်ပွဲရလဟာလက်ရှိ NLD ပါတီရဲ့အနာဂတ်မြန်မာတပ်မတော်ရဲ့နိုင်ငံရေးကဏ္ဍနဲ့တိုင်းသားတွေရဲ့အခွင့်အရေးစတာတွေအပေါ်ဘယ်လိုအကျိုးသက်ရောက်မှုတွေရှိလာမှာလဲ။စိတ်ဝင်စားစရာဖြစ်ပါတယ်ခင်ဗျာ။